မြမတရားစီရင်စဉ်မှာမြို့နယ်ခရိုင်တရားလွတ်တော်နဲ့တရားလွတ်တော်ဂျုံစာတပြည့်အဆင့်50ရှိပါတယ်။မြို့နယ်တရားရုံး330ခရိုင်တရားရုံး52ရုံးတရားလွတ်တော်14ခုနဲ့တရားလွတ်တော်ဂျုံတစ်ခုရှိပါတယ်။အများဆုံး1900နေသို့မဟုတ်1700ချမှတ်နိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံးကကြားနာစေစေပြီးဒီတော့ပုံပြီးပြန်ကန်ကြည့်လိုက်တဲ့အမှုတွေကိုတော့ခရိုင်တရားသူကြီးကစစ်ဆေးပါတယ်။အများအပြားဥပဒေအရာရှိသို့မဟုတ်တရားဆွဲဆိုရေးအရာရှိကပြစ်မှုတွေကိုတရားဆွဲလို့ရှိပါတယ်။ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင်းနေငါးပိုင်းတွေရှိပါတယ်။တရားသူကြီးတွေရဲ့လုပ်ကုန်ခံပုံမှာတရားမျှတမှုတမတမရှိမှုဓမ္မဒေသကျမ်းမှုစတာတွေရှိမှရှိဆက်စစ်လေးလာဖို့အတွက်အင်္ဂလန်အခြေစိုက် Justice Base အဖွဲ့ဟာမြန်မာရှိနေတုံးဦးကိုငန်းရန်ပြီးကွင်းချင်းလေးလာစီပါလေလေးလာသူရှိနေသေးတာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးစီမှာကြားနာမှုတထောင်ကျော်ကို2016ကလေးလာဆောင်ဖြစ်ပါတယ်တရားဆွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြင်းခံနေရပါတယ်တရားရုံးဟာတပ်ဆိုင်ရာဝန်ထမ်းတွေရဲ့ငွေရှာရာဌာနလိုဖြစ်နေတာသိရပါတယ်
နိုင်ငံကဥပဒေအရပြစ်မှုဆွဆွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်ဒီအခွင့်အရေးထဲမှာရှေ့နေငားပိုင်ခွင့်လည်းပါဝင်ပြီးမငားနိုင်သူကိုအစိုးရကရှေ့နေငားပြီးပံ့ပိုးရပါတယ်2008အခြေခံဥပဒေမှာလည်းခုခံခြေပခွင့်ကိုအတိမတ်ပြုထားပါတယ်ဒါပေမဲ့အမှုပေါင်း155မှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစိုးပိုင်းမှာဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူးတရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားဆွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်။ဥပမာကြားနာမှုမစခင်3ရက်အလိုလောက်မှာတရားဆွဲခံရသူကိုရှေ့နေငှားပေးတာမျိုးဖြစ်ပါတယ်။ဒီကြားရဲ့တရားဆွဲခံရသူရှေ့နေမရနိုင်အောင်အာဏာပိုင်ဘက်ကအထူးသဖြင့်ရဲကအသားစီးအခက်ခဲတွေလုပ်တာတွေ့ရပါတယ်။တရားဆွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှာစိုးရင်လို့တရားရုံးမှာလုတ်တင်တာမလုတ်ပဲတာဝန်ပြက်ကွက်တာတွေရှိပါတယ်
။ချင်းလောင်ခံရစဉ်မှာမတော်မတရားအလုပ်ခံရတဲ့ကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်။တရားသူကြီးနဲ့ရေရှည်ဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးတဲ့ကိစ္စတွေကိုတရားဆွဲခံရသူရဲ့ရှေ့နေကမလုပ်ရှိဘူးလို့ဆိုပါတယ်။တပ်တွေခေါ်ဖို့ရှေ့နေကတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုကိုရုတ်သိမ်းလိုက်ရတာလည်းရှိပါတယ်။တရားဆွဲခံရသူဘက်ကလိုက်တဲ့ရှေ့နေကိုဉာဏ်ဉာဏ်လို့ဖို့တရားသူကြီးကပြားပြေးတာမျိုးတွေရှိပါပဲ။တရားဆွဲခံရသူဘက်ကခုခံပြင်ဆင်ဖို့အချင်းအလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးရဲ့အဓိကချုပ်ရင်းချက်တစ်ခုဖြစ်ပါလေ။လိုအပ်တဲ့ဆောင်ရွက်စာရန်ရဖို့အတွက်တရားဝင်အဖို့ခအပြင်လက်ဖက်ရည်ဖို့လည်းအမြဲပြရပါပဲ
။လေးလာတဲ့အမှု50ရာခိုင်နှုန်းကျော်မှာတရားဆွဲခံရသူနဲ့သူရှေ့နေဟာဒီကြလွလတ်စွာတွေးဆုံဆွေးနွေးခွင့်မရကြတာတွေ့ရပါတယ်။ရှင်းနေတဲ့နှစ်ဦးချင်းတွေးဆုံနိုင်တဲ့နေရာမရှိပါဘူး။တရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလသူတွေကတွေးကြရပါတယ်။အမှုစစ်နေတုန်းမှာအပြင်လူနဲ့စကားပြောတဲ့တရားသူကြီး၊အမှုကြားနာနေတုန်းတယ်လီဖုန်းပြောတဲ့တရားသူကြီး၊အိပ်ပျော်သွားတဲ့တရားသူကြီးစတဲ့အကျင့်ပြတ်မှုတွေအကြောင်းလည်းဖော်ပြပါတယ်။တရားဆွဲခံရသူကိုခြေပောက်ခွင့်မပေးဘဲပြစ်ဒဏ်ခံရမှာပေးတာလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်။တရားရုံးတစ်ခုထဲမှာရာဇဝတ်မှုတစ်မှုနဲ့တရားမမှုနှစ်မှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်။ဒီလိုလူမျိုးကိုနံပါတ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်။တရားစီရင်ရေးအစ်င့်တိုင်းမှာလက်ပေးရတာဟာပုံမှန်လူမျိုးလုံးစုံလူဖြစ်နေပါပြီ။အမှန်ကန်လှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေးပြီးတော့ပတ်ပါရပါလေ။တရားရုံးစီးရီးတွေကိုလက်ပေးရတာဟာတရားဆွဲခံရသူရဲ့ကုန်ကျစရိတ်ဖြစ်ပါလေ။တရားခွင်စီးရီးဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါလေ။ငွေသိမ်းတိုင်ရင်အမှုမဖြစ်တဲ့စီးရီးကယုံကြည်ပြီးပါလေ။စီးရီးရဲ့ချဖို့တုံ့ပြန်ကြတဲ့အမှုတစ်ခုမှာအမှုမဖြစ်တဲ့ယုံကြည်ဆက်ချောက်ခြင်းတွေ့ကြတာတွေ့ရပါလေ။တရားရုံးစီးရီးနဲ့တရားသူကြီးဟာဝိုင်းလို့ဝိုင်းစားဖြစ်နေပုံရပါလေ။တရားစီရင်ရေးမှာအမှုတဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်စတာတွေပြီးတဲ့အမိအတိုင်းစီရင်ဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါသေးတယ်။အချင်းဟောင်းရှိနေကြဖို့အထက်ကညွှန်ကြားမှုကြောင့်အမှုကို ပတ်လိုက်ရမယ်လို့ထုတ်ဖို့ပြောဆိုတဲ့တရားသူကြီးလည်းရှိပါသေးတယ်။အာနာရှင်အလိုကျနှစ်ပေါင်းများစွာအမိန့်မှန်ခဲ့တဲ့မြမတရားရှင်ရင်းဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ခြင်းမရှိဘူးလို့ Justice League အဖွဲ့ကအစီရင်ခံစာမှာမှတ်ချက်ချထားပါတယ်ခင်ဗျာ။